မှန်ဖြစ်တယ်တက္ကသိုလ်ရီမှာအဓိကဘာသာရဲစနစ်ပေါ်လာတော့အင်္ဂလိပ်လိုမေဂျာဆိုတာကိုအဓိကဆိုတဲ့ပါဠိစကားလုံးနဲ့ဖလှယ်ခဲ့ကြပါတယ်ဒီလိုဖလှယ်တာကိုပါဠိပညာရှင်တချို့ကဘဝင်မကြကြပါဘူးအဓိကဆိုတဲ့ပါဠိစကားကအပိုးဆိုတဲ့အဓိပ္ပာယ်လေးရနိုင်လို့ပါတယ်ဗဒနာဆိုတာကမှအရေးပါအရာရောက်အထူးထားတဲ့အဓိပ္ပာယ်ဆောင်ပါတည်းဒါပေမဲ့မြတ်မလောကမှာအဓိကကိုအထူးဆိုတဲ့အဓိပ္ပာယ်နဲ့ပြောခဲ့တာကြာပြီမဟုတ်လားအမှားကြတော့အမှန်ဖြစ်ခဲ့ပြီမဟုတ်လားဒီတော့ပါဠိပညာရှင်တွေရဲ့အဆိုကိုအလေးမထားတော့ဘူးပေါ့မြမစကားမှာအဓိကဟာအထူးဆိုတဲ့အဓိပ္ပာယ်နဲ့တွေ့နေတော့တာပါပဲတက်ကြီးစကားတက်ငယ်ကြာမှတ်သားမိတာကိုပြန်ဝေမျှရရင်အားစားအဖွဲ့စည်းတစ်ခုကတစ်ချိန်မှာစောင်းပုံလေးတစ်ခုထုတ်ပြန်ပါတည်းရှင်ပြန်ရေးသည်ပဒါနအောင်းနေရေးသည်အဓိကဆိုတဲ့စောင်းပုံပါအဖွဲ့စည်းရဲ့အသုံးနှုန်းကအမှန်တော့အမှန်ကန်ပါပဲဒါပေမဲ့မြမရီအတွက်ဝေဝါးသွားစရာစောင်းပုံဖြစ်ပါတည်းဗဒါနာနဲ့အဓိကဘာကွာလို့တော့ဘလို့ဆောင်မှုကြီးလေလို့မြင်ကြပါတည်းအလားတူအမားကြာအမှန်ဖြစ်နေတာတွေဘာသာစကားမှာအများကြီးတွေ့ရမှာပါဒီအထဲမှာလူရင်ပါလို့နွားကြကိုင်ဆိုတဲ့စကားပုံလေးပါဝင်နေမယ်လို့သဘောရပါတယ်လူရင်ပါလို့နွားကြကိုင်ဆိုတာအသုံးတွင်နေပြီးသားစကားပုံမှာစကားပုံစာအုပ်အတော်များများမှာတွေ့နိုင်ပါတယ်တွေ့လေသမျှမှာမူခွဲမရှိပဲလူရင်ပါလို့နွားကြကိုင်လို့ပဲတညီတည်းဖော်ပြကြပါတယ်ဒီစကားပုံရဲ့သဘောအတိပေကိုစစ်ဆေးမိကြပါရဲ့လားလူကြောင်နွားခမရကြားကြိုက်ခံရတယ်လူမအပြစ်ရှိတယ်လို့သိလိုက်တယ်လို့ရှိပေမဲ့အထူးသဖြင့်လူရင်ပါလို့ဆိုတာဘာကိုဆိုလိုတာပါလဲကိုရိုင်းတော့စဉ်းစားရခက်နေခဲ့မိတာအမှန်ပါပဲဒီစကားပုံကြောင်ဝိုင်းဖွဲ့ကြရအောင်လားရှင်စကားပုံရဲ့အနေဒီပေကိုရှာကြည့်တဲ့အခါပထမဆုံးဖွင့်ပြတဲ့ပညာရှင်ကကွယ်လွန်သူဆရာလှသမီးမှာဆရာရဲ့မြမစကားပုံအတိပ္ပယ်နှင့်သုံးနည်းဆိုတဲ့စာအုပ်ထဲမှာဆရာနှသမိန်ရေးထားတာကလူကတောသို့သွားရာတွင်နွားကိုယူဆောင်၍သွားသည်ဖြင့်နွားကိုကြားကြိုက်ခံရလေရာလူနှင့်အတူနွားပါလာ၍သာတောတွင်၌နွားကိုကြားကြိုက်ခံရသည်အကယ်၍လူနှင့်အတူသာပါမလာလျင်နွားကိုကြားကြိုက်ခံရပွဲမရှိဟုဆိုလိုသည်မူလကဖြစ်ပျက်ရန်အကြောင်းရင်းခံသောကြောင့်သာဖြစ်ပျက်ရသည်အကြောင်းမရှိဘဲဖြစ်ပျက်မှုအကျိုးပေါ်ပေါက်ချင်းဖြစ်ရသည်မဟုတ်ဟု၍တင်ပြလိုရာ၌သုံးနှုန်းပါသည်တဲ့လူရင်ပါလို့ကိုလူနှင့်အတူနွားပါလာလို့ဆိုပြီးအဓိပ္ပာယ်ကောက်ပုံကိုသတိထားစေခြင်းပါတယ်လူရင်ဆိုရာကိုလူမှလို့ဆရာကအဓိပ္ပာယ်ကောက်ပါတယ်လူမာနွားပါလာလို့ကြားကြိုက်ခံရတာပေါ့လူမာသာပါမလာရင်နွားကိုကြားကြိုက်ခံရစရာအကြောင်းမရှိလို့ဆရာဆိုခြင်းမုံရပါတယ်လူမာရှိလို့နွားကိုကြားကြိုက်တယ်ဆိုတာအသင့်ယုတ်တိရှိမရှိစဉ်းစားစရာဖြစ်နေပါတယ်လူနဲ့မရှိရင်ကောနွားကိုကြားမကြိုက်တော့ဘူးလားလူရင်ပါ၍နွားကြားကြိုက်စကားပုံအဖွင့်ကိုမြမစာအဖွဲ့ကထုတ်ဝေတဲ့မြမစကားပုံစာအုပ်မှလည်းဖတ်ရပါတယ်လူဤပေါ်ရလေဟင်းမှုပါသဖြင့်သာနွားကြကြိတ်ခံရတဲ့ကဲ့သို့ကာယကံရှင်ဤပေါ်ရလေဟင်းမှုပါသဖြင့်သာအကျိုးမဲ့ဖြစ်ရပါသည်တဲ့လူရင်ပါ၍ဆိုတဲ့ပုဂ္ဂိုလ်တီးကြောက်ဖွင့်ဆိုရှင်းပြမထားပေမယ့်လူဤပေါ်ရလေဟင်းမှုပါသဖြင့်လို့တက်ရောက်တဲ့အဓိပ္ပာယ်ကိုဖော်ပြထားပါတယ်လူရင်ပါ၍ဆိုတဲ့ပုဂ္ဂဘာကြောင့်များလူပေါ်ဆလိဟင်းမှုလို့အဓိပ္ပာယ်တက်ရောက်ရပါလေ။ဘာကြောင့်အဲ့ဒီအဓိပ္ပာယ်ကောက်ရကြောင်းအကျယ်တဝင့်ရှင်းပြမထားတော့စဉ်းစားစရာဖြစ်နေပါတယ်။ပုံနဲ့တက်ရောက်အဓိပ္ပာယ်ကအလန်းကွာနေတယ်လို့လည်းယူဆမိပါတယ်။လူရင်ပါလို့နွားကြကြိုက်စကားပုံအဓိပ္ပာယ်အဖွင့်တွေကိုအဲ့ဒီလိုတန်တရားဖြစ်ဘဝင်မကြလက်ခံရခက်နေတော့မုံရွေးစရာတော့ဖရားရဲ့မဟာသီလဝပြို့ကိုဖတ်မိတဲ့အခါအလင်းတစ်ချက်မြင်လိုက်ရပါတယ်ဒီအတွေ့မဟာသီလဝပြို့တွေကစကားဆက်တစ်ခုကိုအစီရင်ခံခွင့်ပြုပါရှင်မဟာသီလဝမင်းကြီးရဲ့တိုင်းပြည်ကိုကောသလမင်းကကျူကျော်တိုက်ခိုက်တဲ့အခါမဟာသီလဝမင်းကြီးကရန်တုတ်မမှုပါဘူးဒါပေမဲ့မဟာသီလဝမင်းကြီးရဲ့အမတ်တွေကလက်တုံပြင်ကျင်ပါတယ်ကောသလမင်းကိုတုံ့ပြန်တိုက်ခိုက်ဖမ်းဆီးခြင်းနဲ့အကြောင်းအမျိုးမျိုးလျှောက်ထားပါတယ်။လျှောက်ထားချက်တွေထဲမှာပါတဲ့စကားတရက်ကိုမုံရွေးစရာတော်ကဟောဒီလိုဖွဲ့ပါတယ်။လူယွင်းပား၍နွားတစ်ချံလုံးစုံစုံပါပါကြားတကောင်ဒီမြို့သည့်နီးသူမင်းလဲမတက်မက်လဲညံ့ကြီးတဲ့ဆိုလိုတာကတော့ကောသလမင်းကိုပြန်လှန်မတိုက်မခိုက်လို့မဟာသီလဝမင်းရဲ့ပြည်ကြီးကောသလမင်းလက်အောက်ရောက်သွားမှဖြင့်အရှင်မဟာသီလဝမင်းကြီးလည်းမတက်မဆွမ်းရကြကျွန်တော်မျိုးအမတ်များလည်းညံ့ညာကြပါလိမ့်မည်ဖျား လူတွေမမယွင်ယွင်ပြူမိလို့နွားတစ်ချမ်းလုံးကြားတကောင်တည်းကဝါမျိုးသွားတာနဲ့တူပါလိမ့်မယ်ဖျားလို့လျှောက်တာပါပဲ။ဆိုခဲ့တဲ့အဖွဲမှာလူရင်းပါ၍ဆိုတဲ့အဖွဲဟာဆင်ញင်ဖို့ကောင်းလာပါတယ်။လူရင်းပါ၍နွားကြားကိုင်းဆိုတဲ့စကယ်ပုံရဲ့မူလစာသားဟာလွန်ခဲ့တဲ့နှစ်200လောက်ကမုံရေးဆရာတော်ရေးဖွဲ့ခဲ့တယ်လို့လူရင်းပါ၍နွားကြားကိုင်းမဖြစ်နိုင်ဘူးလား။လူရင်းပါ၍ဆိုတဲ့စကားကိုအပြောဆိုမှသူကမှအမှတ်အယူမှသူကမှအဲ့ဒီအမှားအတိုင်းတောက်လျှောက်လက်ဆင့်ကမ်းပြောကြဆိုကြရာကလူရင်းပါ၍နွားကြားကိုက်ဖြစ်မလာနိုင်ပေဘူးလားလူရင်းပါ၍ဆိုတာနဲ့လူရင်းပါ၍ဆိုတာကလည်းအတန်ချင်းနီးကနီးပါပြီတဲ့လူရင်းပါ၍ဆိုရင်ဖြင့်အဒီပဲကောက်ရရာမှမကွဲမဝဲမလိမရှုပ်ရှင်းရှင်းလေလူရင်းပါ၍နွားကြားကိုက်ဆိုတာအဒီပဲကိုမစင်မစေးပဲလက်ခံပြောဆိုလာလို့အမှားတိုင်းတွင်နေတဲ့စကားပုံတစ်ခုလားအဖြေကိုကိုရင်ဆုံးဖြတ်ချက်ပြီးနိုင်စွမ်းမရှိပါမြမစကားပြောပြည်သူအများကသာစင်ကျင်ဝေဖန်ဆုံးဖြတ်ပေးရမှာပါတောတရှင်တွေရဲ့သဘောအမြင်ကိုသိကျင်လှပါတယ်ဘာသာစကားအတိဖွံ့ဖြိုးရေးကိုရှေ့ရှုပြီးလွတ်လပ်တဲ့အာရှအတန်ကတဆင့်ကို့အမြင်ကိုမျှဝေကြဖို့မြင့်တရက်ခံပါတယ်ရှင်စပီးမြင့်ပြီးလူမျိုးတင်ပါစေ